ကြံကိုပြောပြောရှင်းရှင်းဆင်နွှဲကြတဲ့အခါမှာရေကိုလိုရာထက်ပိုးပြီးမဖြုံးကြဘူး။ကြံလဲတဲ့ကားရင်းဆက်အကြာကြီးနှိုးမထဘူး။ကြံအမိုက်တွေနဲ့ဝန်းကျင်မညင်ညမ်းစေဖို့ပါ။ထည့်ပြီးမစင်းစားပါဘူး။သဘာဝဝန်းကျင်ထိန်းသိမ်းသူတွေစိုးရိမ်နေကြတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါမယ်ရှင်။ကြံပွဲဟာလူတွေအများပြားစုရုံပြီးဥတဟိုးတွားလာစားတောက်ကြတယ်လို့ရေကိုလည်းအများကြီးတုံးတဲ့ပွဲမှုရေရုနဲ့မြေရုသာမကလေရုပေါ်ပါတက်ရောက်မှုတွေတိတ်ကိုများတဲ့အတွက်တဘာဝဝင်းကျင်သမားတွေအတော့ကိုလှန့်ကြပါတယ်။နှွေရောက်တိုင်းရေအခက်ခဲကြုံရတဲ့မြန်မာနိုင်ငံအတွက်တကြံတွင်ရေကစားသူတွေရေကိုတက်နေတဲ့လောက်ခြွေတာကြဖို့အကြံပေးသူကတော့တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးအေးကြီးပါ။
ဒီကိုရေးပိုက်ကြည့်နေပက်ချတဲ့အဆင့်ထိရောက်နေပါလေရှေးတုန်းကနေတပြည့်တည်းနဲ့ဒီပက်တယ်ဆိုတဲ့ဟာကမရှိတော့ဘူးလူအင်းရလည်းတိုးတက်တဲ့53သန်းနီးလာဖြစ်သွားတဲ့အခါမှာရေပမာဏတုံးဆမှုများတယ်ဗမာပြည်မှာအခုချိန်မှာကရေဟာအမတန်ရှားတဲ့အခါဖြစ်တယ်တကြံရေဆိုတော့အမတန်ကောင်းတဲ့ရေတို့ရှိရေကိုတုံးရတယ်အဲ့ရေတွေကတကြံမှာပက်ပြီးတဲ့အခါမှာချိုးလို့စောင်းလို့မရတော့တဲ့တုံးလို့မရတဲ့ရေအဖြစ်တော်တော်များများပြောင်းသွားတယ်ဒီတော့အောင်ပြောမယ်ဆိုရင်ဥပမာဆိုတော့ပိုက်ကလေးတစ်ခုကညာမှုပေါ့နော်လက်မဝက်လောက်ရှိတဲ့ပိုက်ကလေးကထွက်မယ်ဆိုရင်တစ်မိနစ်ကို2ဂါလံပဲထွက်တယ်တစ်မိနစ်ကို2ဂါလံထွက်ရင်တနာရီဆိုလို့ရှိရင်ဂါလံ120ဖြစ်သွားပြီအဲ့တော့လူတွေအနေနဲ့လုံးတင်တာပါလဲဆိုရင်တစ်ချက်တက်နိုင်လို့ရှိရင်ပိုက်ကိုတိတ်တိတ်လေးပဲသုံးပါနောက်ပြီးတော့ပိုက်ကလည်းဖိအားများလာမသုံးပါနဲ့ဖိအားများလေရေကများများပိုထွက်လေးပဲဖြစ်ပါတယ်အဲ့တော့ဖိအားနည်းတဲ့ပိုက်ကိုသုံးပါဥပမာလက်မဝက်ရှိတဲ့ပိုက်တစ်ခုကပုံမှန်ကောင်းရေလီဖီအား40နဲ့လာရင်သူက25ပေရှိတဲ့ပိုက်ဆိုရင်တစ်မိနစ်မှာ24ခန်းလန်ထွက်တယ်။ဖီအား50ဖြစ်ရင်28ဖြစ်သွား60ဆို30ဖြစ်သွား။အဲ့တော့ရေဖီအားနည်းတဲ့ဟာကိုလည်းသုံးပါ။နောက်ရေတွေကိုအချိန်ခန့်တန်နဲ့သုံးပါ။တက်နိုင်လို့ရှိရင်မပက်လို့ရှိရင်ပိတ်ထားဖို့ကြိုးစားပါ။အထူးသဖြင့်ပေါ့ရေပိုက်လိုင်းတွေဘာတွေကိုမမီးသက်ပိုက်လို့ဟာမျိုးကြီးကိုဖွင့်ပြီးတော့တလဟောထားတာတော့ရေတွေအလဟတာဖြစ်သွားစံမျိုးမလုပ်ပါနဲ့။ရေဟာအမတန်တန်ဖိုးရှိပါတယ်။တကြံပြီးတဲ့နောက်ပိုင်းမှာပြေလုံလောက်အောင်ဘယ်လိုလုပ်မလဲဘယ်လိုသုံးမလဲစထက်စနာပါနောက်ပြီးတော့ရေဆိုတာချိုးယုံစားယုံနဲ့မကတဲ့ဘူးပူပြင်းတဲ့ဒေတာတွေလည်းဖြစ်တဲ့ခါကြလို့ရှင်မိတတ်ဖို့ရှိတယ်အမျိုးမျိုးရှိတယ်ကြောင့်မလို့ရေကိုခြေတာ30ဖို့လောက်ပါဒါကခြေတာရဲ့ပမာဏပိုင်းကပေါ့နော
်နောက်တစ်ခုကရေရဲ့အရေအသွေးမပြည့်စုံအောင်လည်းဂရုစိုက်ဖို့လိုပါတယ်
ဒီရဲ့အရေးသေးဆိုတာကဥပမာမနက်မှလူတွေများမယ်နေမယ်ဆိုလူတွေကအင်္ဂါလေးပိုက်သွားမယ်အပေါ်လေးသွားမယ်ခါကြရင်တကယ်လို့များအဲ့လိုဖွင့်မယ့်နေရာတွေကိုမန်တတ်တည်းကိုရေရှိတဲ့တံမမဖြစ်ဖြစ်ကျုံနေဖြစ်ဖြစ်ပေါ့လေအပေါ်လေးဆွမယ်ဟောင်းလှုပ်ဖြစ်လိုက်လို့ရှိရင်ရေဒုညဉ့်ဉဏ်မှုဖြစ်သွားပါမယ်အဲ့ဒီကရေကလူတွေတောက်သုံးနေရတာမျိုးဖြစ်လို့ရှိရင်မတတ်တဲ့ရေတောက်ရပါမယ်ဥပမာလူတွေရဲ့ဝင်းပိုက်ထဲမှာE. coli ဆိုတဲ့ bacteria တမျိုးကတဘာဝအလျောက်ရှိပါတယ်။နည်းနည်းပပကသိပ်ပြဿနာမဖြစ်ပါဘူး။ဝင်းလေးပါလေရှော့ယုံပါပဲ။ဒါပေမဲ့အမတန်ဆိုးရတဲ့ E. coli မျိုးစုအခုဆို457 87ဆိုရင်အမတန်မှပိုက်တွေအောင့်နဲ့သွေးဝင်းတွေပါတယ်။အဲနဲ့တချို့ကလေးတွေတော့အသက်ကြီးတဲ့လူကြီးတွေဆိုလို့ရှိရင်ကြောက်ကတ်တွေပြက်သွားတဲ့အထိဖြစ်သွားနိုင်တယ်။ Hemolytic uremic syndrome ဆိုဖြစ်တယ်။အဲ့ဒါကြောင့်မလို့သူရဲ့မစင်နေတိရိစ္ဆာန်ရဲ့မစင်နေရနေပြီးတော့ရေထဲကိုရောက်သွားတာမျိုးမဖြစ်အောင်လည်းကာကွယ်တဲ့နောက်ပြီးတော့လည်းဟာပူရိအိုက်တယ်ဆိုပြီးတော့ကန်ထဲဆင်းမယ်ရေထဲဆင်းမယ်ဆိုလို့ရှိရင်ဒီရေကတန်လားမတန်လားဆိုတော့တတိထားပါ။အင်းရကန်တို့ဘာလို့ဆိုရင်အခုဆိုရင်တော့တန့်ကျင်မှတန်မယ်တော့ကိုမသိတဲ့ရှိရရေတောက်တာတော့ဘာလို့ဆိုလို့ရှိရင်တတိထားပါ။တဘာဝပတ်ဝန်းကျင်ကလည်းမထိကန်အောင်ရေကိုဆွန့်ပစ်ပါ။အစီတို့ကားဆက်စီတို့ပရိစီမျိုးစုံပေါ်တော့ကားတွေကအများကြီးရှိတော့ဆိုစီတွေကအများကြီးထွက်မှာပေါ့။အဲ့ဒီဟာတွေကလည်းညချောင်းအင်းနဲ့ရောက်တာစီနဲ့ကန်နဲ့လောက်ပါနောက်ချက်ပြုတ်သုံးဆွဲတဲ့စီရအစာအရှံမဲ့တိပေါ့ပေါ့ဆစနဲ့ရေထဲကိုဆွန့်ပစ်တာမျိုးမလုပ်သင့်ပါဘူးရေထဲမှာရေနေတဲ့ဘဝရှိပါတယ်မတန့်ရှင်းတဲ့ပတ်ဝန်းကျင်ရှိလို့ရှင်တို့ကဆက်လက်ပြီးတော့မနေနိုင်ပါဘူးတို့ရဲ့ GHz စနစ်ထိခိုက်တယ်လူကလည်းအပင်နေတဲ့ဘဝတွေကိုပြီးတင်နေရတဲ့ကြောင့်တစ်ချိန်မှာတော့ပြန်ပြီးတော့ထိခိုက်မှာအဲ့ဒီအတွက်လည်းသတိထားစင်ပါတယ်ရေထူးညဉ့်ဉန်းမှုကတစ်ဆင့်အစာတောက်တဲ့ညဉ့်ဉန်းမှုဖြစ်အောင်လည်းကာကွယ်ပါအဲ့ဒါကလိုက်နာရမယ့်အချက်ဖြစ်ပါတယ်တမတန်အရေးကြီးပါတယ်
မန်တက်တွေမှာကားဆက်မရပဲအကြာကြီးဆက်ကိုနှိုးမထားတင်ပါဘူး
။ကြံကားတွေအများကြီးလာမယ်မန်တက်တွေမှာရက်မယ်။တချို့ကြလို့ရှိရင်ကားကိုလုံးဝရန်ရက်ထားမယ်။များသောအားဖြင့်တော့ကားတွေမရက်ပါဘူး။အင်ဂျင်ကိုဒီတိုင်းပဲနှိုးထားတယ်။အဲ့လိုကားကိုမတွားဘဲနဲ့အင်ဂျင်နှိုးထားတဲ့အချိန်မှာဆိုရင်ဒေတုတဲကိုအညဉ့်ဉန်းတဲ့အရာတွေပုံမှန်ကာဗွန်မွန်အောက်ဆိုက်တွေကာဗွန်ဒိုင်အောက်ဆိုက်တွေအမှုန်အမွှားတွေနော်ဒါတွေကအကုန်လုံးဒေတုတဲရောက်ပါတယ်အထူးသဖြင့်ကလေးတွေပါတယ်မြန်အိမ်နာမှာရှိရင်သူတို့ကလေးကိုလူကြီးတွေထက်တော့ပုံမြင်မြင်ပို့ရှူတယ်90ရာခိုင်နှုန်းပေးပို့ရှူတဲ့အခါကျတော့ကားရဲ့လေးကိုပိုက်ထက်ကထွက်လာတယ်ဒီလိုညဉ့်ဉန်းတဲ့အရာတွေကရင်ကျက်တဲ့အရာတွေပါတယ်ဖြစ်နိုင်တယ် တကယ်လို့များဖို့စောင့်ရတာ30ဆက်ခန့်တည်းပူကြမယ်ဆိုလို့ရှိရင်တော့ကားချက်ကိုပိတ်ထားပါကားကိုမတော်ဘဲနဲ့ဒီဆက်ကြီးနှိုးထားတာဟာကားရဲ့အင်ဂျင်ကိုကားမှာရှိတဲ့စီလင်ဒါတွေပြီးပွင့်တဲ့ပလတ်တွေနောက်ပြီးတော့မီးခိုးထုတ်တဲ့စနစ်ကိုပေါ်ထိခိုက်စေပါတယ်သူရဲ့မတော်ဘဲနဲ့ဆက်ကိုနှိုးထားတာကောင်းတယ်လို့ထင်နေတာမဟုတ်ပါဘူ
းပွဲတော်တစ်ခုရဲ့နောက်မှာအမှိုက်ပြဿနာကိုစနစ်တကျရှင်းတင်ပါတယ်
အဆိုင်ခဲစင်စစ်တစီမှာလူတွေကပထမဘာသုံးတယ်လဲကြည့်ရမယ်ဒီလိုလူတွေများလာလို့ရှိရင်ပို့ပြတခါသုံး plus စီရတကြံစုသုံးတော့မှာဥပမာရေတံဘူးတွေကအစစားဖို့တောက်ဖို့ထည့်ဖို့ဟာလည်းရှိတယ်နောက်ဆုံးတကြံပန်းကုန်းကစားတဲ့ plastic နောက်တကြံကားတွေကပိုင်နေပြားတွေကတ်ထားမယ်တကြံမန်တံမှာလည်း plus စီတွေပါလေအမျိုးမျိုးရှိမယ်ဒီခုအနေနဲ့စဉ်းစားဖို့ကဒီလို plastic တွေကိုသုံးဖို့လိုသလားဒီလိုနေရာမှာအစားထုတ်ပြပါသုံးနိုင်တယ်ရှိလဲဆိုတာစဉ်းစားပေးပါဥပမာမန်တံတွေပါလေအလှဆင်မယ်ဆိုလို့ရှိရင် plastic ပန်းတွေ plastic တွေနဲ့လုံးမှာလာပိုစီဝါနီးနဲ့ပြက်စီးသွားနိုင်တဲ့ဥပမာဆိုအုံးပင်အုံးနဲ့တစ်တင်တိရွတ်ပေါ့နော်တဘာပေါင်းမင်းကြီးမှာရှိတာနဲ့အလွယ်တကူလုံနိုင်တာနဲ့လှပောင်းလုံနိုင်တာလားလုံနိုင်တာရှိရင်လည်းအစားထိုးပေးပါတဘာပေါင်းမင်းကြီးမှာအဓိကလှုပ်ဆောင်တဲ့နည်းသုံးမျိုးရှိပါတယ်ပထမနည်းချော့ချပါနောက်တစ်ခုကပြန်သုံးပါပြန်သုံးနိုင်တာရှိသလားဥပမာနှစ်ကသုံးထားတာဒီနှစ်ပြန်သုံးလို့ရမလားဒီပြန်သုံးပေးပါနောက်တစ်ချက်က recycle ပေါ့နော်ဥပမာ plastic တွေဆိုလို့ရှိရင်ဘယ်အမျိုးအစားကတော့ပစ္စည်းအစ်ပြန်ထုတ်ပြီးသုံးလို့ရမလဲဆိုတာသိဖို့လိုတယ်မန်းတက်တွေပါရင်ပြန်ဖြည့်ရမယ်တစ်တူဝါစာအကုန်ရှိတယ်ပြည်ကြီးတူရာအစအပိုင်းအမိုက်တည်းရဲ့အပေါင်းစုံကိုလည်းဘယ်ဟာပြန်သုံးလို့ရမလဲစဉ်းစားပေးပါပြန်ပြီးတော့မြေဆွေးလုပ်တဲ့အထက်မှာသုံးလို့ရတယ်အဲ့ဒါကိုမလုပ်တတ်လို့ရှိရင်လုပ်တတ်တဲ့လူရဲ့တိုင်းနေပြီးတော့လုပ်ပါအမိုက်နဲ့ပတ်သက်လို့ရှိရင်တက်နိုင်တဲ့ပြည်မီးမရှို့အောင်စူးစားပါအောင်စမီးရှို့လိုက်လို့ရှိရင်ဒီလူညင်ညာမှုဖြစ်တယ်အဲ့ဒါမျိုးမလုပ်တင်ပါဘူ
းသဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးပါအကြံမှာအမိမြေပါစုပြေးလန်းဆန်းနိုင်ပါစေလို့ဆုတောင်းရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲကျင်းလာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦး